အခုအတန်လွင့်ချိန်မတိုင်ခင်မှာဒီမစ္စတာကင်တာနာကိုကျွန်မဆက်သွယ်မေးမြန်းခွင့်ရပါတယ်။အခုဒီလူခွေရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မစ္စတာကင်တာနာရဲ့အမြင်ကိုကျွန်မစာမေးကြည့်တော့သူကအခုလိုပြောပါတယ
်။ The international community is very concerned about the human rights situation.
ဒီလူခွေရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာလူခွေရေးအခြေအနေတွေအလွန်ဆိုးရွားနေတာကိုနိုင်ငံတကာကအထူးစိုးရိမ်နေတယ်ဆိုတာကိုပြသလိုက်တာပါ။အထူးသဖြင့်စစ်ဆိုးရွားအနေနဲ့2010ရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့လိုအပ်ပေမဲ့အခုချိန်ထိအကျဉ်းတောင်တွေထဲမှာထိမ့်သိမ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေဆိုးရွားနေတာကိုနိုင်ငံတကာကအထူးစိုးရိမ်နေတာဆိုတာကိုပြသလိုက်တာပါလို့ပြောသားတာပါ။ဒါဆိုရင်ဒီဆုံးဖြတ်ချက်ကိုမြန်မာအစိုးရဘက်ကလက်မခံပယ်ချတယ်ဆိုတဲ့အပေါ်မှာလူခွင့်ရေးအခြေအနေတွေတိုးတက်လာနိုင်ပါမလားလို့ကျွန်မဆက်ပြီးမေးကြည့်တော့
The government is doing the interactive dialogue with me at the Human Rights Council.
ဒီလူခွင့်ရေးကောင်စီမှာသူနဲ့စစ်ဆိုးရကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကစိုးရိမ်နေတဲ့အကြောင်းပြောတဲ့အခါမှာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိပါဘူးလို့စစ်ဆိုးရကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လူတယ်လို့ပြောတော့အခုလာမဲ့လတွေအတွင်းမှာစစ်ဆိုးရအနေနဲ့တိတာမြင်တာရှိတဲ့ဆောင်ရွက်မှုတွေကိုသူတို့အနေနဲ့စောင့်ကြည့်ရမှာဖြစ်တယ်လို့ပြောသားတာပါ။ဒီလူခွင့်ရေးကောင်စီကဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချပြီးရင်ဘာတွေဆက်လုပ်ဖို့ရှိပါသလဲလို့မေးကြည့်တဲ့အခါမှာတော့
Next step is for this special rapporteur is to continue assessing the human rights situation in the country.
ဒီဆုံးဖြတ်ချက်ထဲမှာပါတဲ့ချက်တွေကိုစစ်ဆိုးရအနေနဲ့လိုက်နာဆောင်ရွက်အောင်ဖိအားပေးရမှာဖြစ်ပါတယ်။သူ့အနေနဲ့လည်းမြန်မာနိုင်ငံကိုနောက်တစ်ကြိမ်ဇူလိုင်လမှာတွားရောက်ဖို့ရှိတယ်လို့ပြောသားပါတယ်။ဒါပေမဲ့စစ်ဆိုးရရဲ့ခွင့်ပြုမပြုဆိုတာကိုတော့စောင့်ကြည့်ရအောင်မှာပါလို့ပြောသားပါတယ်။တခါဒီဆုံးဖြတ်ချက်တွေဟာမြန်မာစစ်ဆိုးရပေါ်ဘယ်လိုမျိုးထိရောက်မှုရှိနိုင်မလဲဆိုပြီးကျွန်မမေးကြည့်တဲ့အခါမှာတော့
Well, the government is part of the United Nations and the government wants the United Nations to respect the country and to respect
မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ကုလသမဂ္ဂဘက်ကလည်းမြန်မာနိုင်ငံပေါ်လေးစားမှုလိုတယ်လို့မြန်မာနိုင်ငံဘက်ကလည်းကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုလေးစားလိုက်နာဖို့လိုပါတယ်လို့ပြောသွားပါတယ်။ကဲကိုညံဝင်းအောင်ရေ